သမရာဟောင်းဒေါ်နယ်ထရမ့်ရွေးကောက်ပွဲအနိုင်ရတဲ့အပေါ်မှာမြမအရေးသုံးသက်သူတချို့ရဲ့အမြင်ကိုကြည့်ကြရအောင်ပါရှင်။အမေရိကန်ရွေးကောက်ပွဲမှာဒီမိုကရက်တစ်သမရာလောင်းဒုသမရာကမ်မလာဟဲရစ်ကိုသမရာဟောင်းဒေါ်နယ်ထရမ့်ကအနိုင်ရလိုက်တဲ့အတွက်သမရာတက်တန်း၄နှစ်တာဝန်ယူခွင့်ရတော့မှာပါ။အမေရိကန်သမိုင်းမှာပထမဆုံးသမရာဟောင်းတဦးနောက်တစ်ကြိမ်တက်တန်းအတွက်အနိုင်ယူသူဖြစ်မှတ်တမ်းတင်နိုင်ခဲ့တဲ့ထရမ့်အစိုးရလက်ထက်မြမအရေးမှာဘလို့တက်ရောက်မှုတွေရှိလာနိုင်ပါတယ်။မြမအရေးအခက်အခဲတချို့ရဲ့သဘောထားအမြင်တွေကိုရန်ကုန်ကစူးစီးပေးပို့ထားတာကိုမက်ဆုမွန်ကပြောပြမှာပါရှင်
။အမေရိကန်ရွေးကောက်ပွဲမှာဒီမိုကရက်တစ်သမ္မတလောင်လက်ရှိဒုသမ္မတကမလာဟဲရစ်ကိုသမ္မတဟောင်းဒေါ်နယ်ထရန့်ကအနိုင်ရလိုက်တာကြောင့်သမ္မတတက်တန်း၄နှစ်တာဝန်ယူခွင့်ရတော့မှာဖြစ်ပါတယ်။ဒေါ်နယ်ထရန့်ကတော့ဖလော်ရီဒါပြည်နယ်မှာသူ့ကိုထောက်ခံတဲ့သူတွေကိုမိန့်ခွန်းပြောပြီးတော့သူအနိုင်ရကြောင်းနဲ့ကျေးဇူးတင်ပါတယ်ဆိုတာကိုပြောဆိုသွားခဲ့တာပါအမေရိကန်နိုင်ငံဟာကမ္ဘာ့အင်အားကြီးနိုင်ငံဖြစ်တဲ့အတွက်သမ္မတရွေးကောက်ပွဲနဲ့ရွေးကောက်ပွဲအလွန်သမ္မတအပြောင်းလဲမူဝါဒအပြောင်းလဲတွေကိုတစ်ကမ္ဘာလုံးကစိတ်ဝင်စားကြသလိုအဲ့ဒီပြောင်းလဲမဲ့အရာတွေကလည်းကမ္ဘာကြီးပေါ်မှာအကျိုးသက်ရောက်မှုကြီးမားစေနိုင်တာမို့လို့အမေရိကန်သမ္မတရဲ့နေရာအပြောင်းလဲကိုကမ္ဘာတစ်ဝန်းကစောင့်ကြည့်ကြတာမှာတော့မြန်မာပြည်တွင်းကလည်းအပါအဝင်ဖြစ်ပါတယ်ထရန့်အမေရိကန်သမ္မတဖြစ်လာမယ်ဆိုရင်ကြဆင်းလာတဲ့ကမ္ဘာစီးပွားရေးပြန်ပြီးတော့ဥမော်လာတာမြင်ရနိုင်တယ်ဆိုပြီးရှုမြင်သူတွေရှိသလိုစီးပွားရေးပြိုင်ဆိုင်မှုတွေတိုးလာနိုင်တယ်ဆိုပြီးရှုမြင်သူတွေလည်းရှိပါတယ်မြန်မာနိုင်ငံရေးလေးလာအကဲခတ်သူတဦးကတော့ဒေါ်နယ်ထရန့်နိုင်ခဲ့မယ်ဆိုရင်ကမ္ဘာကိုယ်တော်မကမြန်မာမှာပါရိုက်ခတ်မှုတွေရှိလာနိုင်မယ်လို့ရှုမြင်ပြီးကောင်းကျိုးထက်ဆိုးကျိုးပိုများနိုင်တယ်လို့သူကပြောပါတယ
်ဘာသမဘာဖြစ်လာရင်အမေရိကန်တို့ရောကမ္ဘာတစ်ခုလုံးတပါကောင်းကျိုးထက်ဆိုးကျိုးပိုများနိုင်မယ်လို့မြင်ပါတယ်အမေရိကန်ရဲ့စနစ်နဲ့ဒီမိုကရေစီဟာလေအစတတ်ခံရမှာဖြစ်ပြီးကမ္ဘာတစ်ဝန်းလုံးကကြောင်းနေတာမင်းအခြေအနေဒီပုံမှာဘယ်လိုတုံ့ပြန်ကြမလဲဆိုတာကအတော်စိတ်ဝင်စားဖို့ကောင်းပါတယ်။ဒီကမ္ဘာလုံးကြီးဆိုင်ရာတဲ့ခက်ခဲချက်တွေကိုကြုံလို့မနိုင်ကြမလားဒီလိုဖြစ်ဆိုးတွေနဲ့တွေ့ကြရအောင်မလဲ။ပုံမှန်ပဲစောင့်ကြည့်ရအောင်မယ်အခြေအနေရှိပါတယ်။ခန့်ကောင်ညီမကြီးကိုစိတ်ဝင်စားပြီးမင်းသူ့ရဲ့ဥထုံကြီးအဖွဲ့အစ်အဲ့ဒါရဲ့ကမ္ဘာနှံမှာအားပြိုင်မှုတွေတိုးလာနိုင်တဲ့အကြောင်းမြမကြီးပုံမတရားမှုကိုယတိပြမှတ်ဆောက်ပြီးတော့ဆက်နိုင်တယ်လို့ယူဆပါလေ
။တင်းနင်ကမဟာဗျူဟာလေးလာရေးဖွဲ့ကဥသိန်းထွန်းဦးကတော့ဒေါ်နယ်ထရန့်အနိုင်ရဖို့အတွက်လိုလားသူဖြစ်ပါတယ်။သူကတော့ထရန့်ကအနိုင်ရခဲ့မယ်ဆိုရင်ရုရှားယူကရိန်းစစ်ကိုရပ်နိုင်တာကြောင့်ကမ္ဘာစီးပွားရေးတိုးလာနိုင်မှုလှုပ်လာနိုင်မယ်လို့ရှုမြင်ပါတယ်။ဒေါ်နယ်ထရန့်တက်လာခဲ့မယ်ဆိုရင်မြန်မာနိုင်ငံနဲ့ပတ်သက်လို့အမေရိကန်ရဲ့ policy မူဝါဒအစ်စ်တွေချလာနိုင်မလားဆိုတဲ့မေးခွန်းနဲ့ပတ်သက်လို့လည်းသူကသူ့အမြင်အခုလိုပြောပြလာပါတယ်။
ဒီ Donald Trump ကသူပြောခဲ့ပြီးတော့စကားရှိတဲ့အတွက်ကြောင့်သူသာတက်လာခဲ့လို့ရှိရင်ဒီ Russia Ukraine ပေါ့စစ်ကိုရပ်တန့်မယ်ဆိုရင်ဟိုဆုံးရှုံးမှုတွေပေါ့ဒီတက်ပို့တော့မဆုံးရှုံးတဲ့အနေအထားတစ်ခုတော့ဖန်ပြီးဖို့ကျွန်တော်တို့ကညွှန်လင်းလို့ရတယ်ဒါကနံပါတ်1ချက်နောက်တစ်ချက်ကအဲ့တော့ဒီကြလာကဒီစစ်ကိုလာသူပြောတဲ့အတိုင်းသူရပ်တန့်သွားအောင်ကျောင်းကပြီးဆုံးသွားတဲ့ဒီလုံနိုင်ခဲ့မယ်ဆိုတော့သိကောင်းသွားမှာပေါ့ဒါသူ့ရဲ့အကောင်းဆုံးဆန်းဆောင်မှုတစ်ခုဖြစ်လာနိုင်ဝင်ရှိတယ်လို့ကျွန်တော်တို့မှန်းလို့ရတယ်စီးပွားရေးပိုင်းအပိုင်းကတော့ဟိုစီးပွားရေးဆိုင်ရာအတွေ့အမြင်တွေတစ်ခုတော့ဒီယူလာနိုင်အောင်လားပေါ့ဒါတော့ညောင်းနေတဲ့ဒုတိယချက်ပါတတိယချက်ကတော့ဘယ်လိုပဲပြောပြောလို့တခြားနိုင်ငံတွေရဲ့အရေးတွေကိုယ့်နိုင်ငံအရေးကိုအဓိကထားစိတ်ဝင်စားတဲ့အမေရိကန်သမားမျိုးပြလာတဲ့အတွက်ကြောင့်သူတို့ရဲ့ဒီအမေရိကန်ဒီမိုကရေစီလက်ချက်မှာဆိုတော့ကျွန်တော်နိုင်ငံတွေကသူတို့ရဲ့ခေါင်းနဲ့အမျိုးမျိုးအောက်မှာဒါပြားပေးတာရုံရုံဆက်ဖက်တာရှိတာပါเนาะဒါတွေကတော့တော်တော်ကြီးအထိုက်ရောက်ပေါ့စက်တောင်ဝမ်းနေတဲ့အနေထားလေးရှင်ပါဖြစ်ခဲ့လို့ရှိရင်တော့ကျွန်တော်တို့ဒီကဘာကြီးမှာရောဒီဆက်ဆက်နေတဲ့ဒီတောင်ရင်းမှာရောကျွန်တော်တို့ကျန်တဲ့နိုင်ငံတွေမှာရောတော်တော်ကြီးအကျိုးမြတ်ကြီးရလာနိုင်ပါတယ်
လက်ရှိမှာတော့ရွေးကောက်ပွဲရတဲ့အရာအထက်လွှတ်တော်ကို Republican Party အများစုကအနိုင်ရခဲ့တာပါ။အောက်လွှတ်တော်ကိုတော့ဘယ်ပါတီကအများစုအနိုင်ရမယ်ဆိုတာအတိအကျမသိရသေးပါဘူး။ဒီ Eurasia Review ကနေဖော်ပြထားတဲ့ဆောင်းပါးမှာတော့မြန်မာအရေးမှာဒီမိုကရေစီမြင့်တင်ရေးဥဆောင်နိုင်မှုကိုပြသဖို့အတွက်အရှင်းချောင်အရှာမှာမဟာဗျူဟာမြောက်အကျိုးစီးပွားကိုဖြစ်ထွန်းနိုင်ရေးအတွက်အသစ်တက်လာမဲ့ American အစိုးရအဖွဲ့အတွက်အခွင့်အလမ်းတစ်ခုဖြစ်ပါတယ်ဆိုပြီးတော့ဆိုထားပါတယ်။လက်ရှိမှာတော့ American Florida ပြည်နယ် West Palm Beach မှာလုပ်တဲ့ရွေးကောက်ပွဲမဲရလက်စူဝေးစောင့်ကြည့်တဲ့ပါတီပွဲမှာတော့သူ့ကိုထောက်ခံတဲ့လူလူရှိကိုသမ္မတဟောင်းဒေါ်နယ်ထရန့်ထွက်လာပြီးတော့ကျွန်တော်တို့နိုင်ငံကိုပြန်ပြီးတော့ကူစားမယ်လက်ရှိအချိန်ကတော့ American တို့ရဲ့ရွှေခေတ်ပါပဲလို့ပြောခဲ့ပါတယ်ဒေါ်နယ်ထရန့်ကသူအနိုင်ရပြီဆိုတာကိုကြေညာခဲ့ပြီးတဲ့နောက်မှာတော့ UK ပါဝင်နိုင်ငံခေါင်းဆောင်တော်တော်များများကဂုဏ်ပြုကြောင်းပြောကြားနေတယ်ဆိုတာကိုနိုင်ငံတကာသတင်းတွေမှာဖော်ပြနေပါတယ်မြန်မာနိုင်ငံတွင်းကမြန်မာပြည်သူတွေကလည်းအမေရိကန်ပြည်ထောင်စုရဲ့ရွေးကောက်ပွဲဆုံးဖြတ်ချက်ရလဒ်ကိုစိတ်ဝင်စားစောင့်ကြည့်နေကြတာဖြစ်ပါတယ်ရှင်။